ရုရှားဟာအာဖရိကဆဟာရာအောက်ပိုင်းနိုင်ငံတွေမှာအဓိကလက်နက်တင်သွင်းနေသူဖြစ်ခဲ့ပေမဲ့လည်းအခုအခါမှာတော့အနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေကြောင့်ရုရှားဟာလက်နက်တင်ဖို့ရောင်းချမှုမှာပုံမခက်ခဲလာနေပြီးအဲ့ဒီဒေသတွေမှာတရုတ်လုံလက်နက်တွေကပုံပြီးရောင်းအားမြင့်လာနေတယ်လို့လေ့လာမှုအသစ်တရက်ကဖော်ပြခဲ့ပါတယ်။ယူကရိန်းစစ်ပွဲမတိုက်ခင်ကတည်းကတရုတ်နိုင်ငံဟာဆဟာရာအာဖရိကဒေသကိုလက်နက်တင်ဖို့ရောင်းချမှုတိုးမြင့်ခဲ့ပြီး2019ခုနှစ်ကနေ2022ခုနှစ်အကြာအဲ့ဒီလိုလက်နက်အရေးအတွက်3စနီးပါးတိုးပြီးတင်ဖို့ခဲ့တယ်လို့အတ္တလန္တိတ်ကောင်စီရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။အဲ့ဒီအထက်ကအများစုကတရုတ်ရဲ့ရာဝန်တစ်ခုလမ်းတစ်ခုစီမံကိန်းကြီးနဲ့ဆက်ဆက်ပြီးအကြီးစားရင်းနှီးမြှုပ်မှန်နေမြုပ်နှံမှုတွေလှုပ်ထားတဲ့နိုင်ဂျီးရီးယား၊ကင်မရွန်၊ရဝန္ဒါ၊နမ်ဘီယား၊တန်ဇန်နီးယားအစရှိတဲ့နိုင်ငံတွေမှာဖြစ်ပါတယ်။အစ္စလာမစ်လက်နက်ကိုင်လှုပ်ရှားမှုတွေကိုနှိမ်နှင်းနေရတဲ့နိုင်ဂျီးရီးယားနိုင်ငံမှာအခုဆိုရင်အရင်နှစ်ပိုင်းတည်းကတည်းကစလို့တရုတ်ရဲ့လက်နက်တင်ပို့မှုဟာရုရှားထက်ပိုများနေခဲ့ပြီးပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တရုတ်ကအများဆုံးလက်နက်တင်ပို့နေတာဖြစ်ပါတယ်။ဆဟာရာအာဖရိကဒေသမှာ2010ခုနှစ်ကနေ2021ခုနှစ်အကြာအဓိကလက်နက်တင်ပို့တဲ့အဓိကနိုင်ငံတွေဖြစ်ရုရှားကလက်နက်တင်ပို့မှုအားလုံးရဲ့24ရာခိုင်နှုန်းရှိခဲ့ပြီးတရုတ်က22ရာခိုင်နှုန်းနဲ့အမေရိကန်က9ရာခိုင်နှုန်းရှိခဲ့တယ်လို့အတ္တလန္တိတ်ကောင်စီရဲ့ခန့်မှန်းတွက်ချက်မှုမှာဖော်ပြထားပါတယ်။ရောင်းဝယ်တစ်ခုလမ်းတစ်ခုစီပံကိန်းစတင်ခဲ့တဲ့2013ခုနှစ်မှာတရုတ်ရဲ့လက်နက်တင်ပို့မှုဟာအမြင့်မားဆုံးဖြစ်လာခဲ့တယ်လို့လည်းဖော်ပြထားပါတယ်။